ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးသွားကြတယ်ဆိုတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေစီကနေကြားခဲ့ရတဲ့အချက်လက်တွေဟာသူမျှော်လင့်ထားတဲ့ပုံပြီးဆိုးရွားနေတာကြောင့်ဝမ်းနည်းရကြောင်းမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကပြောပါတယ်ရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့နေရာပေါင်းစုံကနေသတင်းအချက်လက်တွေမှန်မှန်ကန်ကန်စစ်စစ်သုံးသပ်ဖို့လိုတယ်လို့ပြောနေပါတယ်ဒီအကြောင်းကိုတော့ကိုအောင်ကပြောပြပေးပါအောင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာဒေသအပါအဝင်ဒုက္ခသည်စခန်းတွေကိုဖေဖော်ဝါရီ20ရက်နေ့ကနေ23ရက်နေ့အထိမစ်ယန်ဟီလီသွားခဲ့ပြီးတဲ့နောက်ဖေဖော်ဝါရီ24ရက်နေ့ထုတ်ပြန်ချက်ထဲမှာဒီဒုက္ခသည်တွေစီကနေဒီလိုအခြေအနေမျိုးတွေကိုကြားသိခဲ့ရတာလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ကိုယ်စားလှယ်ကပြောပါရယ်သူအနေနဲ့မြန်မာနိုင်ငံကိုလာရောက်ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကတော့မစ်ယန်ဟီလီအနေနဲ့အခြေအနေအရရက်ကိုလေ့လာခွင့်ရှိတဲ့အကြောင်းအခုလိုပြောပါရယ်
ကျွန်တော်တို့ကော်မရှင်အနေနဲ့ကတော့အော်ရင်ပေါ်လေဒီလိုလာပြီးတော့လေးလာတဲ့လူတွေကိုတက်နိုင်တယ်များကိုပြည်တွင်းနေရာဒေသတွေအားလုံးကိုရောက်စီခြင်းနဲ့တွေ့စီခြင်းနဲ့ပြောစီခြင်းနဲ့ဥပဒေတော့ဟိုပြည်တွင်းမှာကျွန်တော်တို့ရတဲ့သတင်းချက်လက်ကအမြင်ပြင်းချေနေရဖြစ်နိုင်ပြီးရှိမရှိဆိုတာလည်းကျွန်တော်တို့စဉ်းစားလို့ရတယ်အကျွန်တော်တို့ဆယ်မေးတယ်လေပြင်ချီမှာရောက်လာကြတဲ့တက်ကအဲလိုမျိုးရွေးပွဲအပြင်ချီမှာရောက်လာကြတယ်ဖနက်ခေါက်ရောက်လာကြတယ်အတူဦးဆောင်ပြီးတော့ရောက်လာတယ်လေဘယ်လမ်းကြောင်းကဝင်လာတယ်လေကျွန်တော်တို့ကအဲ့ဒီလောက်ထိကိုမေးတာပါအဲ့ဒီမှာကျွန်တော်တို့တချို့လဲအဲဟိုဆင်ပေါ်လေးချိုးရင်းချက်ကလေးတွေနောက်တော့ဖောက်ပြတ်မှုလေးတွေကျွန်တော်တို့တွေ့တယ်လေတွေ့တာတွေလည်းပဲကျွန်တော်တို့ကဒါအစဉ်ဟန်လာတဲ့အဲဟိုထည့်ဖို့ကြီးပဲထားပြီးသားပါဟိုသက်ဆိုင်တဲ့ဟိုဆင်ပေါ်လေးလုံခြုံရေးပတ်ဆိုင်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒါတွေကိုဆက်လက်ပြီးတော့ဟိုသိဖို့လဲကျွန်တော်တို့ကညှိနှိုင်းထားပြီးသားပါ
အစိုးရရဲ့ဖိတ်ကြားချက်နဲ့မစ်ယန်ဟီလီယာလွန်ခဲ့တဲ့ဇန်နဝါရီလအတွင်း၁၂ရက်ကြာခီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပေမဲ့နေရာတချို့ကိုတော့တွားရောက်ခြင်းမရှိခဲ့ပါဘူး။ဦးအောင်ကြည်က
ဟိုဒါတော့ဟိုပေးတာမပေးတာတော့ဟိုအနာပိုင်းဖွဲ့စည်းနေပဲဆိုင်တယ်လေ။ဟိုကျွန်တော်တို့ကတော့ကော်မရှင်ရဲ့အလုပ်ကဒီလုပ်မဟုတ်ဘူးလေ။ကျွန်တော်တို့ကအကြံပြုတယ်ပေးစင့်တယ်။ပြည်သူ့မားတွေလည်းတွားခွင့်ပေးစင့်တယ်။ဆစ်ဆေးတဲ့လူတွေလည်းတွားခွင့်ပေးစင့်တယ်။လူပြေးခြင်းအပြင်ကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေလည်းတွေ့မယ်မကောင်းတာတွေ့လေကျွန်တော်တို့ဘာမှပြဿနာမရှိဘူးဟလာသူတို့ဥချင်းတယောက်ချင်းမကောင်းတဲ့ကိစ္စလုပ်ကြရဲဆိုရင်လည်းကျွန်တော်တို့ကထိထိရောက်ရောက်အရေးယူလိုက်မယ်ဒီဥစ္စာနိုင်ငံတော်ရဲ့မူဝါဒမဟုတ်ဘူးဆိုတာအထင်ရှားပေါ်လွင်တာပေါ့နော်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကိုတွားရောက်လေ့လာခဲ့တဲ့မစ်ယန်ဟီလီကမိသားစုတွေတွေ့ကြုံခံစားခဲ့ရတဲ့အကြမ်းဖက်ခံမှုအတိုင်းအတာပမာဏဟာသူငိုရုံးကခံမှန်းထားရတဲ့အများကြီးပိုပြီးတော့ဆွေးရတယ်လို့လည်းပြောပါရတယ်။ဒါပေမဲ့လည်းအခုလိုဒီခွဲခြားဆက်ဆံမှုတွေရှိနေတဲ့အခြေအနေတွေပြောင်းလဲသွားအောင်ဆောင်ရွက်နေကြောင်းဦးအောင်ကြီးကပြောပါရတယ
်။ဒီအခြေအနေတွေကိုကျွန်တော်ကပြုပြင်ဖို့လုပ်နေတယ်တကယ်တမ်းပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့မူဝါဒအနေနဲ့ဆိုရင်ဒီအခြေအနေကအလားချိုးရင်းမှုလေးတွေရှိခဲ့တာလေးတွေကိုဘလို့အကောင်းဆုံးနည်းနဲ့ထိန်းချုပ်ပြုပြင်မလဲဟာနိုင်ငံတကာစံနှုန်းသားနဲ့လည်းစီပြီးတော့အဆက်အောင်ဟာကိုယ်နေဆက်ဒေတာလုံခြုံရေးရောဟာတခြားအခွင့်အရေးတွေရောကျွန်တော်တို့ဟာကိုယ်နိုင်ငံသားတွေတိုင်းသားတွေရဲ့အခွင့်အရေးတွေရောဟာကာကွယ်ဆောင်ရှောက်နိုင်အောင်ဘလို့နည်းလမ်းမျိုးတွေနဲ့အကောင်းဆုံးဖြစ်အောင်လုပ်မလဲဆိုတဲ့မူဝါဒတွေကျွန်တော်တို့ရေးဆွဲနေတဲ့အချိန်ကာလဖြစ်ပါတယ်အဲ့တော့အဲ့လိုမူဝါဒရေးဆွဲတဲ့အချိန်ကာလဖြစ်တဲ့အခါကျတော့ဘာလို့ကြာလို့ဒီပေါ်မှာကျွန်တော်တို့ကထပ်မှန်ပြီးတော့ PR ပေးလာခဲ့လို့ကျွန်တော်တို့ရဲ့ဟလာမဟာဗျူဟာပြောင်းလဲမှုအခြေအနေကနည်းနည်းအခက်အခဲဖြစ်သွားနိုင်တာပေါ့လေတဘောကတော့ဒေတာမှာရှိတဲ့လူတွေရောဟလာဟိုဒိုင်ယန်နာတွေရောနှစ်ဖက်သဟာသာတဖြစ်အောင်လုပ်ရမယ့်အစီအစဉ်တွေရောဒါဒီအားလုံးအတွက်အဖူးအခြေဖြစ်သွားနိုင်ပါတယ်
ဒီတောက်ကြောင်လေးကထုတ်ပြန်တဲ့ကြေညာချက်ထဲမှာမီလောင်တန်ရရထားတဲ့ကလေးငယ်တဦးနဲ့ဒီတခြားလူခွင့်ချိုးပေါက်ခံရသူတွေကိုတွေ့ခဲ့ကြောင်းလဲမစ်ယန်ဟီလီကပြောပါရယ်မစ်ယန်ဟီလီရဲ့ဒီနောက်ဆုံးထုတ်ပြန်ချက်ပါပေါ်ပြထားချက်တင်တဲ့ပတ်သက်ပြီးမြမအစိုးရဘက်ကတော့တုံ့ပြန်ချက်တော့ထွက်မလာသေးပါဘူးခင်ဗျာ